ယူကရိန်းအရှေ့ပိုင်းမှာရှိတဲ့ဘူဒါယုံနဲ့တခြားနေရာတွေကိုရုရှားရဲ့တောက်ကြံတစ်ခတ်တက်ခိုက်မှုတွေဟာလုံးဝလက်ခံနိုင်စရာမရှိတဲ့လို့ဒါဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့ဒုက္ခရဲ့ဆိုင်ရာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်လိုက်တာဖြစ်ပြီးကျူးလွန်သူတွေကိုအရေးယူပါမယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်
The strike on the Kramatorsk railway station in eastern Ukraine today, which killed and injured
Kramatorsk railway station in eastern Ukraine today, which killed and injured soldiers. လုံးဝလက်ဆက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂကိရင်မှုချုပ်ရဲ့ပြောခွင့်ရ Stefan Dujarric ကတောက်ကြံနဲ့ရုံးချုပ်တင်းစားရှင်းလင်းပွဲမှာပြောသွားတာပါ။ဒါအပြင်ဒီရက်ဆက်ဆိုးရတဲ့စစ်ပွဲအမြင်ရဆိုင်ဖို့အတွက်အကိရင်မှုချုပ် Anthony Guterres ကတောင်းဆိုတဲ့အကြောင်းလည်းပြောပါလေ။ Ukraine အစ်ကိုပိုင်းကနေဘေးလွတ်ထွက်ပြေးဖို့ဒေသခံတွေတုံးနေတဲ့ဒီဘူတာရုံကိုမစ္စတာဂျုံ20နဲ့တိုက်ခိုက်ခံရတာဖြစ်ပြီးဒီတိုက်ခိုက်မှုမှာကလေးငယ်9ဦးအပါအဝင်လူပေါင်း50တေဆုံးခဲ့ရတယ်လို့ဘူဒါယံတာဝန်ခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုရုရှားတွေလှုပ်ဆောင်တာလို့ယူကရိန်းအရာရှိတွေကပြောပေမဲ့ရုရှားတာဝန်ကြီးဝန်ကြီးဌာနကသူတို့မလုပ်ကြောင်းညွှန်းဆိုပြီးဒါဟာယူကရိန်းဘက်ကရန်ဆတ်မှုလို့ပြောပါတယ်။ဒါ့အပြင်တိုက်ခိုက်ရမှာတုံးတဲ့ဒုံးကျည်တော့ချာဦးဟာယူကရိန်းတပ်တွေတုံးတဲ့လက်နက်ဖြစ်ပြီးဒီဘူဒါယံကိုရုရှားတပ်တွေကပြစ်ခတ်တာမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့လည်းတာဝန်ဆိုင်ရာဝက်ဘ်ဆိုက် Defense Blog ကတော့ယူကရိန်းကိုကျူးကျော်ဖို့ဆင်လွတ်တဲ့စစ်ရင်တန်းတွေထဲမှာဒီလက်နက်တွေတဲသွားတာကိုဓာတ်ပုံတွေမှာတွေ့ရတယ်လို့မတ်လ37ကဖော်ပြထားတာပါ။